မှာအများသောအားဖြင့်အဖွဲ့လိုက်ချိတ်ဆက်ကစားကြတဲ့ e-sports နဲ့ပတ်သက်လို့ဘွဲရတဲ့အထိသင်ပေးတဲ့တက်သူတွေတဖြည်းဖြည်းပိုများလာပြီသိလားကိုသားညုံ
။နိုင်ငံတကာအားကစားအဖွဲ့ချို့မှာတော့မှဒီစုတစိတ်ပေးတဲ့ကစားနည်းတစ်ခုလိုမျိုးတတ်မှတ်လာကြပြီဆိုတော့ e-sports ရဲ့အခန်းကဏ္ဍကလည်းတဖြည်းဖြည်းကြီးလာပြီကိုမဆွပြမော
။ e-sports လုပ်ငန်းကြီးရဲ့ဝင်ငွေကဒီနှစ်မှာဆိုလို့ရှိရင်ဒေါ်လာတန်း1000ကျော်အထိတိုးမယ်လို့ခန့်မှန်းထားကြတာဆိုတော့ဒီလုပ်ငန်းကြီးကို short track လို့မရတော့ဘူးလေ။အဲ့ဒါကြောင့် Britain နဲ့ American ကတက္ကသိုလ်တချို့မှာ e-sports နဲ့ပတ်သက်ပြီးတော့ဘာသာရပ်အစ်တခုအနေနဲ့ကိုထည့်ပြီးတော့တင်လာတာလွန်ခဲ့တဲ့နှစ်ပိုင်းတွေထဲကရှင်များသောအားဖြင့်တော့ဒီဘွယ်ပေးတဲ့ဘာသာရပ်တခုအဖြစ်နဲ့ e-sports လုပ်ငန်းရဲ့ management စီမံခန့်ခွဲရေးဘိုင်းကိုအဓိကတင်ပေးကြတာပ
ါ e-sports ဘာသာရပ်လို့ပြောလို့ဂိမ်းကစားနည်းတင်ပေးတဲ့ဘာသာရပ်လို့တော့မထင်လိုက်ကြနဲ့ဗျ e-sports လုပ်ငန်းကြီးဘလို့လဲပတ်နေတယ်လဲဆိုတာကိုအသေးချာသဘောပေါက်အောင်တင်ပေးတာမျိုးဗ
ျ Britain အလဲပိုင်းကStaffordshire တက္ကသိုလ်မှာမနစ်ကစပြီးတော့ Bachelor ဘွဲ့နဲ့ Master ဘွဲ့ e-sports ဘာသာရပ်တွေကိုစတင်ပေးနေတာဒီနှစ်မှာဆိုရင် Staffordshire တက္ကသိုလ်ရဲ့ London ကျောင်းကွဲ Digital Institute London မှာ e-sports ဘာသာရပ်တွေကိုတိုးချဲ့တင်ပေးနေပြီအဓိကကတော့ဝင်ငွေဒေါ်လာတန်းချီရှိနေတဲ့လုပ်ငန်းကြီးရဲ့စီးပွားရေးလုပ်ငန်းနဲ့ဆိုင်တဲ့အကြောင်းအရာတွေကိုတင်ပေးတယ်ရှင် BA ဘွဲ့အတွက်3နှစ်တက်ရမှာ
Game Design Trainer တို့ Game ဆွဲသူတွေကိုဘလို့ပြန်လဲပြောထောင်ပေးလဲလို့အပြင်ဂိမ်းလုပ်ငန်းစီးပွားရေးအကြောင်းတွေကျင့်ဝတ်ပိုင်းနဲ့ e-sports လုပ်ငန်းနဲ့သက်ဆိုင်နေတဲ့စီကံဥပဒေပိုင်းဆိုင်ရာအကြောင်းတွေကိုလည်းအဓိကတင်ပေးတယ်လို့တက္ကသိုလ်တာဝန်ရှိသူတွေကပြောကြပါတယ်။တက္ကသိုလ်နဲ့ပတ်သက်လို့အလားအလာရှိတဲ့ကျောင်းသားတွေလေ့လာနိုင်အောင်လို့လေ့လာခွင့်ပေးတဲ့ Open Day လို့နေမျိုးကြရင်တော့ကျွမ်းအပ်တတ်တဲ့မိဘတွေရဲ့စိုးရိမ်မှုကိုတက္ကသိုလ်ညွှန်ကြားရေးမှူး Richard Gower ကအခုလိုပြောပြပါတယ
်။ And when the students come in for open days usually with their parents and the parents sometimes are a bit okay I'm not quite sure if this is going to be a great career moveAnd then by the end of the first open day session
စာသင်ခန်းတွေဘာသာရပ်တွေကိုလေ့လာနိုင်မှုစီစဉ်ပေးထားတဲ့နေမျိုးကြရင်ကျောင်းသားမိဘအများစုကဒီဘာသာရပ်ကတော့ရေရှည်အလုပ်ဖြစ်မဲ့ပုံမရဘူးလို့အစပိုင်းမှာပြောရကြပါတယ်။ဒါပေမဲ့ဘာသာရပ်အကြောင်းထဲထဲဝင်ဝင်သဘောပေါက်သွားကြတဲ့အခါမှာတော့ဘယ်လုပ်ငန်းမျိုးမှမဆိုအသုံးချနိုင်တဲ့အတတ်ပညာတွေတတ်သွားမယ်ဆိုတာကိုသူတို့သဘောပေါက်သွားပါတယ်။ e-sports အကြောင်းတစ်မျိုးတည်းမဟုတ်ပါဘူး။ဆက်သွေးချိတ်ဆက်မှုအပိုင်းပြဿနာအဖြေရှာတဲ့အပိုင်းတွေမှာအတတ်ပညာတွေကိုကျမတို့ကသင်ပေးလိုက်တာပါအဲ့ဒီတော့မှမိဘတွေကလည်းသူတို့သားသမီးတွေဒီဘာသာရပ်ယူလို့ဂိမ်းကစားနေကြတာမဟုတ်ဘူး e-sports ဂိမ်းပြိုင်ပွဲတွေကိုဘယ်လိုစီစဉ်ရသလဲဂိမ်းကစားတဲ့အဖွဲ့တွေကိုဘယ်လိုဖွဲ့ရသလဲဘယ်လိုနည်းပညာမျိုးတွေကိုပွဲအတွက်ရွေးချယ်သုံးသင့်တယ်လဲဆိုတာမျိုးသူတို့အလို့အတွက်လက်တွေ့အသုံးဝင်တဲ့အကြောင်းတွေအများကြီးကိုသင်ရမယ်ဆိုတာကိုသဘောပေါက်သွားကြပါတယ်Now ဒီလုပ်ငန်းကြီးကဘယ်လောက်တောင်ကြီးနေတယ်လဲဆိုတာကိုလည်းသိသွားကြတော့မှဒီဘာသာရပ်ကအသက်မွေးဝမ်းကြောင်းမှုတကယ်ကောင်းတဲ့ဘာသာရပ်တစ်ခုဆိုတာမျိုးသူတို့သိသွားကြပါတယ
်။ e-sports လုပ်ငန်းနဲ့ပတ်သက်ပြီးတော့ sponsor လုပ်ငန်းတွေ၊ကြော်ညာလုပ်ငန်းတွေ၊လက်မှတ်အရောင်းတွေစုစုပေါင်းဝင်ငွေက2018ခုနှစ်မှာဒေါ်လာတန်း230လောက်ရှိတယ်လို့ဂိမ်းလုပ်ငန်းသုံးသပ်တဲ့ News Zoo ကပြောတယ်ဗျ။
တန်း230ကနေပြီးတော့တန်း1000ကျော်အထိ2020မှာတိုးလာမယ်လို့တော့မှခန့်မှန်းထားတာမလား။အားပေးတဲ့ပရိသတ်ကလည်းတကမ္ဘာလုံးမှာတန်း900လောက်အထိတောင်တိုးမယ်တဲ့ e-sports ပြိုင်ပွဲတွေဆိုရင်တကယ်ကိုအကြီးအကျယ်လှုပ်တာအားကစားယုံကြည်တွေထဲမှာအားပေးကြတဲ့ပရိသတ်ကလည်းတခြားအားကစားနည်းတွေနဲ့အပြိုင်ပဲ
နမေကျော် e-sports အားကစားသမားတွေဆိုလဲပြိုင်ပွဲတစ်ခုအတွက်နိုင်လို့ရှိရင်ဒေါ်လာတန်းချီဆွရတာမျိုးဗျအာရှဥရောပနဲ့မြောက်အမေရိကနိုင်ငံတွေမှာ e-sports league ပြိုင်ပွဲကြီးတွေကိုအကြီးအကျယ်ကိုလှုပ်တာမဟုတ်လားမဆင်မမော
e-sports ကိုအားပေးတဲ့ American တက္ကသိုလ်တချို့မှာဆိုရင်လဲအသင်းလိုက် e-sports ပြိုင်ပွဲတွေကျင်းပလာတာနှစ်နဲ့ချီနေပြီe-sports ကိုဂိမ်းကစားတာပဲလို့အများကမြင်နေကြပေမဲ့သူ့ရဲ့နောက်ွယ်မှာလိလာစရာတွေအများကြီးရှိတယ်လို့ e-sports ဘာသာရပ်ကိုတင် जा ပေးနေတဲ့တက္ကသိုလ်တွေကရှင်းပြနေကြတယ်လေ Staffordshire တက္ကသိုလ်ရဲ့ Digital Institute London မှာ e-sports ဘာသာရပ်တင်းနေတဲ့ကတိက Matt Huxley ပြောပြတာကိုနားထောင်ကြည့်ရအောင်ပ
ါ People aren't aware of the industry that goes behind e-sports you know it's very much seen as maybe the music industry was in the 80s where you know people thought it was just people playing in their garage but actually there's a booming economy
e-sports နောက်ွယ်ကလုပ်ငန်းကြီးတွေအကြောင်းလူတွေသိမသိကြပါဘူး1980ပြည့်နှစ်ပိုင်းတုန်းကဂီတလုပ်ငန်းအပေါ်လူတွေမြင်ခဲ့ကြတဲ့အမြင်မျိုးနဲ့အတော်တူပါတယ်တကယ်တော့ e-sports ကတိုးတက်နေတဲ့လုပ်ငန်းကြီးကဖြစ်ပါတယ်ဂိမ်းတွေကို online ပေါ်မှာတစ်ချိန်တည်းချိတ်ဆက်ကစားနိုင်အောင်လုပ်ပေးထားတဲ့Twitch website ဆိုရင် Amazon ကဒေါ်လာ100,000ပေးဝယ်ခဲ့တာဥပမာပါပဲအဲ့လို e-sport game တွေနဲ့ပတ်သက်တဲ့လုပ်ငန်းတွေနောက်ွယ်မှာဘလို့လဲပတ်နေသလဲဆိုတဲ့အသေးစိတ်ကိုသင်ယူရမှာပါဘောလုံးအသင်းရဲ့ညွှန်ကြားမှုတာဝန်ယူမယ်ဆိုရင်ကိုကဘောလုံးဝင်ကန်ရတာမဟုတ်ပေမဲ့ဘောလုံးသမားတွေကိုဘလို့အလဲလဲလုပ်သလဲဘောလုံးဝင်ကိုဘလို့စီမံကြီးကြပ်သလဲဆိုတာမျိုးနောက်ွယ်ကသူနဲ့ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းတွေဘလို့လဲပတ်နေလဲဆိုတာကိုသိအောင်လှုပ်ထားရတာမျိုးပါ
e-sports ပြိုင်ပွဲတွေကိုဘယ်လိုစီစဉ်တယ်လဲဆိုတာသူကအဓိကသင်ပေးနေတဲ့ဆရာပါ သူဆိုလို့ရှိရင်အရင်တုန်းကကျေးစားအဆင့် e-sports ကစားသမားတယောက်ဖြစ်ပါတယ်အဲ့ဒီဘဝကနေပြီးတော့ဒီတက္ကသိုလ်မှာ e-sports ရာလုပ်မယ်ဆိုတော့သူ့မိတ်ဆွေတွေကအံ့အားသင့်ခဲ့ကြတယ်လို့ခုလိုပြောရရှင
် When I made the decision and moved into teaching I was met with quite a lot of surprise from even my colleagues in e-sports who kind of went oh I didn't realize that was now a degree option
စာသင်တဲ့ဘက်ပြောင်းမယ်လို့ကျွန်တော်ဆုံးဖြတ်လိုက်တုန်းက e-sport အတိုင်းဝိုင်းကကျွန်တော်မိတ်ဆွေအပါအဝင်တော်တော်များများအံ့အားသင့်ကြပါတယ်ဘွယ်ပေးတဲ့အထိဒီဘာသာရပ်မျိုးရှိတယ်ဆိုတာမသိကြဘူးလို့ပြောကြပါတယ်ကျွန်တော်လုပ်ငန်းဝင်တကယ်ဝင်တော့မှ e-sport လုပ်ငန်းဘလို့လဲပတ်နေလဲဆိုတာကိုဒီပါတာရဲ့ယူတဲ့သူတွေနားလေသဘောပေါက်သွားကြမယ်ဆိုရင်သိတ်ကောင်းတာဗောလို့သူတို့အမြင်ကိုပြောပြကြပါတယ
် British Master Fosha တက္ကသိုလ်အပြင် Chichester တက္ကသိုလ်ကလည်း e-sports ဘွဲ့ဘာသာရပ်တွေရှိပါတယ် American မှာဆိုရင်လဲ Virginia ပြည်နယ်က Shenandoah တက္ကသိုလ် Massachusetts ပြည်နယ်မှာရှိတဲ့ Baker တက္ကသိုလ် Ohio ပြည်နယ်တက္ကသိုလ်တွေမှာတော့ e-sports ဘာသာရပ်တွေကိုသင်နိုင်မယ်ရှင့်
e-sports နဲ့ဆိုင်တဲ့စီးပွားရေးပိုင်းကိုအဓိကအာရုံစိုက်သင်ပေးနေကြတာဆိုတော့ဒီဘာသာရပ်ယူတဲ့ကျောင်းသားတွေရဲ့မိဘတွေဘက်ကလည်း e-sports ဆိုတာဂိမ်းကစားတာပဲဆိုပြီးတော့အမြင်သိမ့်မြောက်တော့ဘူးလို့မဆင်မြတ်မော
ဘွဲရသွားပြီးရင်လေဒေါ်လာတန်းထောင်ချီဝင်ငွေရှိနေတဲ့ e-sports လုပ်ငန်းတွေထဲမှာဝင်နိုင်မဲ့အခွင့်အလမ်းများတယ်ဆိုတော့သူတို့စိတ်သက်သာရရကြမယ်ထင်တာပဲ British မှာ e-sports ဘာသာရပ်အတွက်ကျောင်းလာကတစ်နှစ်ကိုဒေါ်လာ12,000လောက်ရှိပြီးတော့ American တက္ကသိုလ်တွေမှာတော့ကျောင်းလာကတစ်နှစ်ကိုဒေါ်လာ36,000လောက်ကစပါတယ်ရှင်